ပြီးခဲ့တဲ့ခရီးရှည်ကျောင်းသားတပိတ်ပင်မစစ်ကြောင်းရဲ့တအူမှာလက်သီးထိတ်မှာတပိတ်ကိုမှောက်ပြီးခြစ်တက်နေတဲ့ကျောင်းသားတွေရဲ့ပုံကို Facebook စာမျက်နှာတွေမှာတွေ့လဲရပါတယ်။အဲဒီကျောင်းသားတွေထဲကတယောက်ကတော့တောင်ကူတက္ကသိုလ်မှာရုခဗေဒဒုတိယနှစ်သင်ယူနေတဲ့ကျောင်းသားကိုတန့်လွမ်းဝေချစ်ဖြစ်ပါတယ်။ဒီတစ်ပတ်အစီအစဉ်တွေသူနဲ့စကားပြောဖြစ်တော့မြန်မာပြည်ရဲ့ပညာရေးစနစ်ပေါ်သူခံစားနေရတဲ့ခံစားချက်ကိုအခုလိုကြားလိုက်ရပါတယ်
။ကျွန်တော်တို့နေရင်းထိုင်ရင်းနဲ့ပျော်လို့လမ်းချောင်းနေရမှာမဟုတ်ဘူး။ကျွန်တော်တို့နိုင်ငံပညာရေးစနစ်ကဘာလို့မကောင်းလို့ကျွန်တော်တို့ကပြောနေရလဲဆိုရင်ကျွန်တော်တို့လက်ရှိမှာဘွဲရတဲ့သူတယောက်ကဘာတွေတတ်သွားပြီလဲဘာတွေတိထားပြီလဲသူတို့မှာအခုလက်ရှိအချိန်မှာကျွန်တော်တို့မြန်မာနိုင်ငံပညာရေးစနစ်ကိုပြောရရင်တော့ကျက်ပညာရေးစနစ်လို့ပဲပြောရမယ်ဒါကျက်ဒါဖက်ဒါရေးဒါတင်ပြင်ပိုင်းဘဟုသုတလည်းမရှိဘူးပေါင်ချင်းချင်းလေးတစ်ခုတွေမှာကျွန်တော်တို့ကနေနေရတယ်ကျွန်တော်တို့လိုချင်တာဒီမိုကရေစီနိုင်ငံတစ်ခုမှာဒီမိုကရေစီနဲ့ထိုက်တန်တဲ့ပညာရေးစနစ်ကတော့လိုအပ်မယ်ကျွန်တော်တို့နိုင်ငံမှာဘာလို့လဲဆိုတော့ဟိုဒီမိုကရေစီစနစ်ကပြောတယ်အာဏာရှင်ကလက်ရှိမှာချိန်နေတော့မယ်ဘာလို့လဲဆိုတော့အာဏာရှင်ဆိုတဲ့လူမျိုးကပြည်သူတွေကိုဗဟုသုတမရှိအောင်နားပိတ်ထားတယ်ပညာမတတ်မှသူတို့ပြောသမျှရှုံးကြည့်အောင်လှုပ်တဲ့သဘောအနေနဲ့ကျွန်တော်တို့ဒီပညာရေးကိုဒီလိုပဲထားတယ်လို့ကျွန်တော်မြင်တယ်သူတို့ကတော့ဆရာမကြီးကတော့အမြဲတမ်းပြောတယ်ကျွန်တော်ဆိုလည်းအတန်းထဲမှာဆိုလည်းအမြဲတမ်းပြောတယ်ကြောင်းလေးကြီးတွေလုံနေပြီပညာရေးကိုအဆင်မြင်နေပြီဒါပေမဲ့ပညာရေးကတော့အရင်ကအရင်တိုင်းပဲရှိသေးတယ်ဗျအခုကသူတို့ပြောင်းလဲတယ်ဆိုတော့ဒီတစ်ချောင်းလေးတည်းကိုသူတို့ပြောင်းလဲခြင်းလို့မရဘူးတက္ကသိုလ်ငယ်လုံးပြောင်းလဲခြင်းမှဒီပညာရေးစနစ်ကြီးကကောင်းလာမှာအခုလက်ရှိအချိန်မှာလည်းလွတ်တော်မှာလည်းကျွန်တော်တို့တောင်းဆိုချက်တွေကိုညတော်အားဖြင့်ပယ်ချခံရတယ်အဲ့ဒီအချိန်မျိုးကြီးချင်းဖြစ်လဲဒီပညာရေးကဒီမှာအလုံးအကျုံးဝင်ပညာရေးဖြစ်လာနိုင်မှာမဟုတ်ဘူး
ကိုယ်တန့်လွမ်းဝေချစ်ဟာလက်ရှိပညာရေးစနစ်ကိုအားမရတော့တဲ့အတွက်ကျောင်းသားသမဂ္ဂအဖွဲ့ဝင်တယောက်မဟုတ်ပေမဲ့လည်းကျောင်းသားတပိတ်မှာရှေ့တန်းကနေပါဝင်ခဲ့တာလို့ဆိုပါတယ်ဒီလိုရှေ့တန်းကနေတပိတ်ကင်ခဲ့တဲ့အတွက်လည်းလက်ဗရန်တပိတ်ဖြိုခွဲချိန်မှာရဲတွေကသူ့ကိုအညိုတကြီးနဲ့ရိုက်တာခံရတဲ့အကြောင်းပြောပြပါတယ
်ကျွန်တော်တို့ဖုံးကြောင်နဲ့ဝင်သွားကြတယ်ဒီချိန်မှာကွန်မြူနတီကပါသွားပြီမဖြူအောင်ကကျွန်တော်တို့လည်းဖုံးကြောင်နဲ့ပါလာအဲ့ဒီအချိန်မှာမဖြူအောင်ငါတို့လာပိုင်းရအထမ်းခံမယ်ဘယ်သူမှထွက်မပြေးကြနဲ့အားလုံးကောင်းတာလုပ်တာဟုတ်တာမှန်တာလုပ်တာဖမ်းမယ်ဆိုလဲဖမ်းခံမယ်ကျွန်တော်တို့လည်းအစတည်းကပြောပြီးသားပါဖမ်းမယ်ဆိုလဲဖမ်းလို့ရတယ်လို့ပြောပြီးသားပါကျွန်တော်တို့အဲ့ဒီဖုံးကြောင်းထဲမှာသူတို့ဖုံးကြောင်းထဲကိုရဲတွေဝင်လာတယ်ဝင်လာပြီးတော့ကျွန်တော်တို့ဖမ်းမယ်ပြောတယ်ဖမ်းမယ်ပြောရတယ်ကျွန်တော်တို့ကလည်းတယောက်ချင်းစီထွက်ပြီးတယ်ထောင်မှာထိုင်တဲ့ပုံစံတိုင်းထိုင်ခိုင်းနေသူတို့ထိုင်ပြီးတယ်ကျွန်တော်တို့ထိုင်ပြီးတော့ဖုံးကြောင်းထဲကလူအကုန်လဲထွက်ပြီးတော့ကားပေါ်တယောက်ချင်းစီဆွဲတင်တဲ့အခါမှာရဲတွေကအချုပ်ကားရဲ့ဘေးမှာဗျာတစ်ဖက်ကိုအယောက်20ကျော်လောက်ရှိမှာဗျာတန်းစီတိုင်းအဲ့ဒီသူတို့ရဲ့အတန်းနှစ်တန်းကြားထဲမှာတယောက်ရှင်ကြီးဖြတ်သွားတာအဲ့ဒီတယောက်ဖြတ်သွားပြီးတော့ねအကုန်လုံးဝိုင်းရိုက်ထပြီးတော့ねတိုင်းရိုက်တာကျွန်တော်လည်းရောက်တော့ကျွန်တော်လည်းထအောင်နောက်ကနေဝိုင်းအော်ကြတာဗျာအကောင်တပိတ်ကန်ရောက်အောင်ねရိုက်ရိုက်ရိုက်ရိုက်တယ်ဆိုပြီးတော့ကျွန်တော်အဲနောက်ကျတော့သူတို့ကြွေးကြော်တန်းနေအောင်တိုင်းတယ်ဗျာအမှတ်စက်တက်ရင်ညီရလားဟဲ့ညီတယ်ဟဲ့ညီတယ်ဟဲ့ခွတ်တောင်းသေးညီအောင်လားဟဲ့ဆိုပြီးတော့အဲ့လိုသူကလည်းတို့ကြွေးကြော်ပြီးတော့ကျွန်တော်ရိုက်တယ်ဗျာကျွန်တော်ဆိုချင်းပေါ်ရင်သူများတဲ့ပို့ရိုက်တယ်လို့ပြောလို့ရတယ်ဗျာကားပေါ်ရောက်တဲ့အချိန်ကိုကျွန်တော်လိုက်ရိုက်ကြပြောချင်တာကဘာလဲဆိုကျွန်တော်တို့ကအေးဆေးစွာအခန်းခံတဲ့အချိန်တွေတစ်ခုမှကျွန်တော်တို့ဘာလို့ချက်ရတာလဲသူတို့ပြောတဲ့ EU ကြီးရလား EU ကဒီလိုပို့ချမှုမျိုးချိခဲ့လို့လားဒါတွေကမိခုံးမေးစရာတွေဖြစ်လာတယ်ဗျာ
အဲ့တော့တခြားကျောင်းသားတွေနဲ့အတူသူလဲတရားရီထောင်ထဲကိုရောက်သွားပြီးနှစ်ရက်လောက်ကြာမှာတော့သမရအမိန်နဲ့လှုပ်ပေးတဲ့အထဲမှာသူပါဝင်လို့ပြန်လွတ်ခဲ့ပါတယ်။ဒါပေမဲ့အရိုက်ခံရတဲ့တန်ကြောင့်ခုချိန်ထိအတွင်းတန်တွေကနာနေတော့မယ်လို့ကိုတန့်လွမ်းဝေချစ်ကပြောပြပါတယ
်။အခုတလောကတော့ကျွန်တော်ပြတန်လို့ပြောလို့ရမှန်းမသိဘူး။ကျိုးရရိုက်ခံရတာများတယ်လေ။ခါးရရိုက်ခံရအဒီတကောက်ကိုဒူးရရိုက်ခံရတာများတချက်လေးအထိုင်ထားကြတယ်တော်တော်လေးကိုနာတာမျိုးတွေရှိတယ်ဗျတခါလေကျန်တော်တော်လေးကိုအောင့်ပြီးတော့နာတယ်ဗျဒဏ်ရာတွေတော့မပေါ်ဘူးဗျသူတို့ရိုက်တဲ့ဟာတွေကကျိုးတာပဲတာတော့မရှိဘူးကျွန်တော်ဓာတ်မှန်နေပါတယ်ရိုက်ကြည့်ပါလိမ့
်အခုဆိုရင် तू ဟာကြောင်းပြန်တက်နေပြီ तू ဝါသနာပါတဲ့ဓာတ်ပုံတရင်တော့အလုပ်ကိုအပျော်တမ်းလုပ်ကင်နေပါတယ်ဒါနဲ့ပတ်သက်လို့လေ तू က
နိုင်ငံရေးကိုတော့ကျွန်တော်တော်တော်လေးတော့စိတ်လဲဝင်စားတယ်ကျွန်တော်တို့ပြည်သူတရားနေနဲ့လည်းနိုင်ငံရေးကလုံးတင်နဲ့လောက်အပ်တဲ့အရာတစ်ခုဖြစ်တယ်အဲ့ဒီတော့နိုင်ငံရေးကိုတော့တော်တော်စိတ်ဝင်စားတယ်ဒါပေမဲ့ကျွန်တော်ရဲ့ဝါသနာလေးတစ်ခုကတော့ ကျွန်တော်ဓာတ်ပုံရိုက်တာအယံဝဒနာပါဗျာတရင်လေးတွေရေးတာရောဘာလို့ပေါ့ဗျာအဲ့လိုမျိုးလေးတွေတော့ကျွန်တော်လောက်လေးရှိတယ်ဗျလိုက်ရှိမှာကြောင်းတက်ပြီတော့ဗျကျွန်တော်ဓာတ်ပုံတွေလည်းရိုက်ဖြစ်တယ်စတိုက်တွေကိုလည်းပို့ဖြစ်တယ်တခါလေကျရင်ဆောင်းပါးတွေလည်းရေးဖြစ်တယ်အခုလိုက်ရှိမှာတော့ကျွန်တော်လုပ်နေရတော့ဒီမိုကရေစီတူတွေဗျနောက်ထပ်တစ်ခုကဓာတ်ပုံ group တွေဖွဲ့ထားတာရန်ကုန်ကအကူတွေဖွဲ့ထားတဲ့ဟာလေးရှိရဗျမြန်မာ press photo agency ဆိုတာလေးအဲ့ဒီမှာတော့ကျွန်တော်ဓာတ်ပုံတွေပို့ဖြစ်တယ်ဗျ
ကျောင်းပြီးလို့ဖွဲ့ယူပြီးတဲ့နောက်မှာလည်းဓာတ်ပုံသတင်းတော့တယောက်ဖြစ်ချင်တယ်လို့သူကဆိုပါတယ်။ဒီနေ့ခေတ်ကိုနဲ့ခေတ်ပြိုင်လူငယ်တွေကိုဘလို့အကြံဉာဏ်မျိုးပေးခြင်းလဲဆိုတော့ကိုတန့်လွန်ဝေချစ်က
သူငယ်တွေပြောခြင်းတာတော့ဗျာ။အခုခြေနေမှာအင်တာနက်ကြီးကျလာရဲ့ဆက်သွယ်ရေးကောင်းတာ။ဒါပေမဲ့အဲ့ဒီအပေါ်မှာအကျိုးရှိအသုံးချမှုကမရှိတဲ့လောက်နေတယ်ဗျာ။ခလေးလေးရအစလူကြီးအဆုံးကြီးကိုအင်တာနက်ခိုင်းနေတဲ့အချိန်ကုန်တယ်။ Facebook ပေါ်တက်တယ်ဆိုလေဘဟုသူရရစရာ page တွေရှိတယ်အဲ့ဒီ page တွေဆိုလေသူကဝင်ဖတ်ဖို့ဆိုတာအဝေးပဲသူတို့ကစာရေးတင်မယ်ပုံနေတင်မယ်ဒါတွေလည်းကျွန်တော်တို့မလုပ်ဘူးလားဆိုတော့ကျွန်တော်တို့လည်းလုပ်ပါတယ်ဒါပေမဲ့ကို့အတွက်အကျိုးရှိစေမယ့်အရာမျိုးလုပ်စေချင်တယ်ဗျာနောက်ပြီးကျတော့ဒီ line mode တက်ပြီးတော့ဗျာရွှေဆိုမဟုတ်ကဟုတ်ကတွေပြောကြတယ်ဒီကို့ပတ်စံလည်းကုန်သေးတယ်ကို့ရဲ့အချိန်တွေလည်းကုန်ခန်းသွားသေးတယ်ကို့အတွက်ဘာမှပြန်မရဘူးဆိုရင်ဒါအချိန်ချုံးတာပဲအကျိုးရှိတဲ့အချိန်မျိုးကောင်းကောင်းအသုံးချတဲ့လို့တော့ထင်တယ်ဒီ line mode တက်တယ်ဆိုပေမဲ့လေဒီ line mode မှာဘာတွေရနိုင်မလဲကို့အတွက်ဟိုဘာအသည့်တရားလေးတစ်ခုရလိုက်မလဲဆိုတော့အရာကိုအခုရှင်နေမှာလူငယ်တွေကအဲ့ဒီဟာကိုခေါင်းထဲမှာမရှိဘူးအဲ့ဒီအတွက်ပြောချင်တာတော့အကျိုးရှိအသုံးချစေချင်တယ
်မြန်မာပညာရေးစနစ်ဟောင်းကိုမကြိုက်လို့ democracy ပညာရေးစနစ်ကိုတပိတ်မောက်တောင်းဆိုခဲ့တဲ့တောင်ငူတက္ကသိုလ်ကျောင်းသားကိုတန့်လွန်ဝချီရဲ့ဘဝအတွေ့အကြုံတချို့နဲ့စိတ်ကူးစိတ်တမ်းတွေကိုကြားခဲ့ရတာပါခင်ဗျာအငယ်ချင်းရှေးစင်းဘင်းဘဝအမြဲချုံနေပါစေအောင်မြင်ပါစေတခါတရံမှာခါသီးလဲကြောပြလိုက်ပေါ်လေဘိုးရင်ချင်းကကြည့်ခွေ